တရုတ်စာရေးဆရာဝူဒင်းမင်းရေးသားတဲ့တရုတ်ယဉ်ကျေးမှုမြင့်ဝင်းကျယ်စာအုပ်မှာရွှေဆိုရာတမိုးတစ်ခုရှိပြီးကျောက်စိမ်းကတော့တမိုးဖြတ်လို့ကိုမရဘူးလို့တရုတ်ယဉ်ကျေးမှုမှာကျောက်စိမ်းကိုအထူးနေရာပေးတာကိုဖော်ပြထားပါတယ်။တရုတ်ရှေးရိုးရာအစဉ်လာရဆိုရင်ကျောက်စိမ်းဟာနန်းထိုက်တော်ဝင်ရတနာဖြစ်ပြီးခုတော့လူချမ်းသာတွေကြည်ကြည်တဲ့ကြွားသူတွေအဆင့်တန်းကိုကျောက်စိမ်းကသင်္ကေတတစ်ခုအနေနဲ့ပြန်ညွှန်းတဲ့အတွက်ဝယ်လူအားလည်းများရှိကလည်းကောင်းလာပါတယ်အထူးသဖြင့်အေးသွေးကောင်းကြောက်စိမ်းဆိုရင်အငမ်းမရဖြစ်ကြပြီးကံကလည်းကောင်းမြန်တော့တရုတ်တွေသဲကြီးကြိုက်ကြောက်စိမ်းကတစ်ဖက်အင်းကြီးချင်းမြန်မာနိုင်ငံကထွက်နေပြီးရှိကခဲခဲရင်းနဲ့ဝယ်ခဲ့ရပြီမဲ့ခုတော့လူသမျရတာလို့ဖြစ်သွားပါပြီဒါကလည်းကို့မှာရှိတဲ့စိန်လက်ကောက်ကိုစားရကြီးရဲ့အတွေးနဲ့မုတ်လက်ကောက်နဲ့လဲတဲ့မြန်မာနိုင်ငံကြောက်ပဲဖြစ်ပါတယ်1988ခုနှစ်စစ်အာဏာတကျော့ပြန်မသိငင်ကကျောင်းရဲ့ယန္တနာဆိုင်တွေကိုပြန်မြင်အောင်ကြည့်ရင်ဇုကေမှာစိန်လိုပရမားလိုနီလာလိုပဲကြောက်စိန်ကိုတန်းတူတွေ့ရမှာပါလက်နဲ့နဲ့ညဉ့်ညံရေးလဲပြီးတဲ့1990ပြည့်လွန်နှစ်ပိုင်းတွေမှာအရင်ကတော်ယုံမြမမဝေနိုင်တဲ့ကြောက်စိန်လက်ကောက်ပရိအယုတ်စရာတွေကိုပုံကြုံစည်းလို့ခေါ်ကြတဲ့စော့ကော်စိန်မှာရုတ်တရက်ကြီးပေါ်ပေါ်လောလောတွေ့လာရပြီးတော်ယုံတန်ယုံလူတွေတောင်ဝင်နိုင်ကြပါတယ်အများဝင်နိုင်တဲ့အဲ့ဒီကြောက်စိန်တွေဟာတမိုးသိမကြီးတဲ့ကြောက်သားတွေပါတကယ်အေးသွေးကောင်းအကြောင်းအများစုကတော့ပြည်မဘက်ကိုဆင်းမလာတော့ပဲနှက်ဆက်ကိုဖြတ်ကျော်ပြီးတစ်ဖက်နိုင်ငံဈေးွက်ထဲရောက်သွားပါတယ်ပြောရရင်ဒီလိုဈေးွက်ထဲကြောက်စိမ့်တွေတွန်းဝင်လာတာကမြန်မာမင်းတွေလက်ထက်ကစလို့ခက်ဆက်ဆက်ဘုံဘောလောတူးခွေမပေးရတာတွေကို1995ခုနှစ်မြန်မာကြောက်မြတ်ယတနာဥပဒေပြဋ္ဌာန်းပေးလိုက်ပြီးပုဂ္ဂလိကလုပိုင်ခွင့်နေချပေးလိုက်လို့ပဲဖြစ်ပါတယ်တထောင်ပြင်းနေမှာတော့နိုင်ငံတော်နဲ့အကျိုးတူလုပ်ကင်တူဖို့လာလိုက်တာဖခင်မှာတောင်းနေတလုံးပြီးတလုံးပျောက်ပျောက်လို့သွားတဲ့အတွက်ပြန်လည်စားထုတ်လို့မရတဲ့သဘာဝတည်ရန်ဇာတရီဆူရှုံသွားရပါတော့တယ်လုံးလုံးစဲမှာပဲကျောက်စိမ့်တူဖို့တဲ့ကုမ္ပဏီ628ခုဟာလက်ွက်9914ွက်ကုမ္ပဏီ231ခုကအကျိုးတူလက်ွက်311ွက်စုစုပေါင်းဧရိယာ22,558.339ဧကမှာတူဖော်နေတာပါတူဖော်ပုံတူဖော်နီကိုရောဘူမိဗေဒပညာရှင်တူက
များသောအားဖြင့်ဒေဝပုံစံတူရတာဟုတ်သမတ်ဧရိယာရှိတယ်အဲဒါပဲခက်တာကကျော်နှင်းလုံးကွက်တီတူရတာဒီများတဲ့လုံးကွက်အစွန်းမှာပြည်မြာပတ်လေရှိတယ်ရှိဒေဝပုံစံကိုကူးလိုက်တဲ့အတွက်လုံးကွက်ဧရိယာထက်ကျော်ပြီးတော့အဲ့ဒါကတော့ကျော်ပြဿနာမရှိဘူးအများကြီးအစွန်းကျင်းကြီးကျော်ပြီးတူရပြီးမော်ကြီးလိုဟာမျိုးကြတော့ပတ်ချတယ်စိတ်တယ်ဆိုကျော်တူးလို့မရဘူးကွနော်အခုတကယ်တကယ်တော့ဆက်ရကြီးရရှိတဲ့ခါကျတော့ကျော်တူးလို့မရဘူးအဲ့ဒါဖိုတိုလုတ်ကလူနေရာမျိုးတွေကြတော့ဒီလုတ်ကတကယ်ကို35ရေကားလိုက်ပြီးပြတာမျိုးတွေပေါ့တောင်းတောင်းလို့ဖြူလိုက်တာအဲ့တော့ဘာလို့ပုံဝင်ပြည့်ပြည့်စီးဖို့ကတော့အရန်ကူများပါတယ်တော်တော်ကူများတယ
်အစားပြန်ထိုးလို့မရတော့တဲ့သဘာဝတင်ရန်စာတရီအဆုံးရှုံးခံရချိန်မှာသဘာဝပတ်ဝန်းကျင်လည်းထိခိုက်ရတဲ့ကြောက်စိမ့်လုပ်ငန်းလည်းဖြစ်ပါတယ်ကနေဒါနိုင်ငံမှာကျောက်စိမ်းကျော်ရှိပေမဲ့ကမ္ဘာမှာကျောက်စိမ်းပေါ်ပေါ်များများထွက်တာကမြန်မာတနိုင်ငံနဲ့ရှိပါတယ်။ကမ္ဘာကျောက်စိမ်းဈေးကွက်မှာမြန်မာကျောက်စိမ်းက90ရာခိုင်နှုန်းရှိတာဂုံယူစရာမဟုတ်ဘဲကျောက်စိမ်းတူဖို့ကွင်ပေးလိုက်တဲ့1995ခုနှစ်ကစလို့ခု2015ခုနှစ်ထိအနည်း20အတွင်းတောင်ကလုံး60လောက်အဖြူခံလိုက်ရတာကိုဝန်းနေရမှာပါ။ဦးနေဝင်းအချုပ်ခဲ့တဲ့ဆေးအစိုးရတပိုင်းမဆလခင်မှလည်းတောင်နေဒီလောက်မကုန်ခဲ့ပဲထလန်ကြီးအကြီးကဲဟောင်းဗိုလ်ချုပ်ကြီးခင်ညွန့်ကျိုးပန်းနဲ့လက်နဲ့နဲ့ညင်းညင်းကြီးလဲလိုက်တဲ့အချိန်ကစလို့တောင်တွေလည်းကြိုင်ဖြစ်ဥရုချောင်းလည်းပြက်တခြားချောင်းတွေကြောက်တွေရှူတွေလည်းတင်ကောပျောက်ပြက်သွားရပါတယ်။2015ရွေးကောက်ပွဲရလရနောက်တက်မဲ့အစိုးရဟာအပြောသက်သက်ထက်လက်တွေ့ကြကြတန်ရှင်းတဲ့အစိုးရဖြစ်နိုင်ခြင်းကများတဲ့အတွက်နောက်အစိုးရမတက်ခင်ဘာနဖူးတိုက်တူးတဲ့ကြောက်စိမ့်တိုက်သူသမားတွေမင်းနေခွဲနင်းနေညာညာကြောက်တူးနေကြပါတယ်စစ်အစိုးရလက်ထက်ကထုတ်ပြန်ထားတဲ့ဥပဒေတွေနီးဥပဒေတွေနဲ့စစ်အစိုးရလက်ထက်ကချုပ်ဆိုထားတဲ့စာချုပ်တွေကိုနှောင်တက်တဲ့အစိုးရဘယ်လိုကင်တွယ်ဖြစ်ရှင်းနိုင်မှာမလဲကုညံငုံမျိုးနယ်မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်ရှင်းပြိုင်ပြီးရွေးချယ်ခံရတဲ့ဘူမိဗီရပညာရှင်ဦးစိုးသူရထွန်းက
စာချုပ်စာရန်နဲ့မူဝါဒပိုင်းတော့ကျွန်တော်တို့လောတယ်မှာပါမပြောနိုင်သေးဘူးပေါ့ဒါပေမဲ့လည်းပြောနိုင်တာကတော့လူအများစုနဲ့ပတ်သက်တဲ့အပိုင်းနိုင်ငံနဲ့ပတ်သက်တဲ့အပိုင်းပေါ့ပြည်သူလူထုကိုရေးချီလက်ချီပြည်သူလူထုတော့မဟုတ်ဘူးသာသမီမြင့်မြင့်တွေရဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မဲ့အပိုင်းနေဆိုရင်တော့ကြာထန်းနိုင်တဲ့ဥပဒေတွေရ ရှိလာအောင်လုပ်ဖို့လိုအပ်ပါမယ်။အဲ့ဥပဒေတွေရှိလာရင်ဘယ်လိုသာချုပ်မျိုးပဲဖြစ်ဖြစ်အဲ့ဒီဟာကိုတော့ကြော်လို့မရအောင်တော့ပြောရမှာဖြစ်ပါတယ်။ဒါကကဘာမှာလည်းထုံးစံပါပဲ။ကျွန်တော်မြန်မာပြည်တောက်တော့တရုတ်နိုင်ငံမှာတောင်မှမာ3 goals damn လို့မျိုးပေါ့ဟိုလုပ်ခဲ့တယ်။ဒါပေမဲ့လည်းဥပဒေပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာလက်ရုံးညူပြောင်းပြင်ဆင်ရတယ်ပေါ့။ဒါကတော့ဟိုဖြစ်ကိုဖြစ်ရမယ်လို့ကျွန်တော်ယုံကြည်ပါတယ
်။ကမ္ဘာအကြီးဆုံးကျောက်စိမ်းဈေးကွက်ဖြစ်တဲ့တရုတ်နိုင်ငံဟာမြန်မာကျောက်စိမ်းတွေကိုဒီနှစ်ပထမ6လတွင်းမှာပဲဒေါ်လာသန်း940ကျော်ဝယ်ယူတည်သွင်းခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွမ်ချောင်ယင်းကတော့မြန်မာကျောက်စိမ်းပေါင်ကိုလုပ်ငန်းမှာတရုတ်ကုမ္ပဏီတွေပါဝင်ပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်တွေကိုသူမသိဘူးလို့ဆိုပါတယ်။တရုတ်နိုင်ငံဟာဒီလိုတရားမဝင်တာတွေစက်ညင်တယ်လို့လည်းပြောပါတယ်ရှင်။